ခုလ9ရက်နေ့ရပါတော့ဒီရှမ်းပြည်နယ်လွှတ်တော်ကနေဒီမြောက်ပိုင်းမှာမိတက်ဖွဲ့တွေရဲ့လုပ်ရက်တွေကိုပေါ့နော်ရှုံချကြောင်းနဲ့ဒါအကြံဖက်အဖွဲ့တွေဖြစ်ဒီအဖွဲ့တွေကိုတတ်မှတ်ဖို့ဒီပြုတ်လိုက်ပါတယ်ငယ်ဒီလိုဆောင်ရွက်လိုက်တဲ့အပေါ်ပေါ့နော်ဘလို့အခြေအနေတွေဖြစ်လာနိုင်မယ်လို့သုံးသပ်မိပါလဲရှင
်အခုရှမ်းပြည်နယ်လွှတ်တော်ကနေဒီမှာပြည်တော်စုလွှတ်တော်ကိုကျော်လွန်ပြီးဆက်မှန်လုပ်တဲ့ပြည်စပ်တွေဒါတော့အလုံးကလက်တက်ခံနိုင်မှာမဟုတ်ဘူးဥပဒေကြောင့်ရတယ်ဒါညီညွတ်မှုရှိဘူးအမျိုးသားပြည်နယ်ရင်ကျစေးနဲ့ဤတွင်ငင်းကြမ်းရေးကိုချိုးဖောက်တည်ဆောက်နေတဲ့အချိန်မှာတိုင်းနာချင်းချင်းဒီလိုအကြမ်းဖက်လုပ်ရတဲ့လုပ်တယ်လို့ဆွဆွတစ်တင်တာမျိုးဟာမလုပ်တဲ့လုပ်ခိုင်တဲ့ကိစ္စငင်းကြမ်းရေးကိစ္စကိုပို့ပြီးတော့မှအလံဝေးသွားစေနိုင်တဲ့လုပ်ရလို့ပဲမြင်ပါတယ်ခင်ဗျာ
ဒေါန်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရတက်လာတဲ့အခါမျိုးမှာပေါ့နော်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဒါငင်းကြိမ်းနဲ့ပတ်သက်ပြီးတော့ဒီအစိုးရနဲ့ဆက်ဆံရေးကအရင်အထက်ပို့ပြီးတော့ကောင်းမွန်လာမယ်ဆိုတဲ့သဘောထားအမြင်တွေပေးခဲ့တာမျိုးရှိတယ်အငယ်ဒါပေမဲ့လက်ရှိမှာလည်းဒါတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတယ်အစိုးရနဲ့ဒီအပြစ်ခတ်ဟိုလက်မှတ်မရေးထိုးထားရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေချားပေါ့နော်ညှိနှိုင်းမှုတွေမှာဒါဘလို့အဖို့ထက်တွေရှိနေတယ်လို့များအငယ်အနေနဲ့ဘလို့များမြင်မိလဲရှင
်ဒီ NLD အစိုးရအနေနဲ့အတက်နိုင်ကိုကျိုးပန်းနေရတော့ကျွန်တော်တွေ့တယ်တက်မလို့နေကသူတို့စင်နာမျိုးတော့တိုက်ပွဲမဖြစ်ဖြစ်အောင်ဖန်တီးနေတဲ့ကိစ္စမျိုးဆိုတော့တကယ်မလားကျွန်တော်ကြားသိနေရတာပေါ့အကျိုးရနဲ့တက်မတော်နေနဲ့ဒီတိုင်းတဲ့လက်နက်ကိုင်ဖွဲ့စည်းရေးပေါ်မှာထားရှိတဲ့သူရဲ့အငင်းသဘောထားဟာတစ်ခါတည်းမကြသေးတဲ့အတွက်ကြောင့်မို့လို့ဒါညှိနှိုင်းလို့မရသေးတဲ့အခြေအနေလို့ကျွန်တော်ချွတ်မြင်ပါတယ်ခင်ဗျာအခုလက်ရှိဦးထင်ကျော်ဦးဆောင်တဲ့အစိုးရဘက်ကတော့အတိုက်ခံအစိုးရလို့ပြောလို့ရမှာပေါ့နော်ဒီမိုကရေစီဘက်ကရင်းရိုင်းနေတဲ့အစိုးရဖြစ်တဲ့ကမို့လို့တက်မတော်နေဟိုတဟဇာရမဖြစ်နိုင်တဲ့နေထားမှရှိတယ်ယုံကြည်မှုတည်ဆောက်နေရတဲ့အပိုင်းမှရှိတယ်ပေါ့နော်တိုင်းသားတွေအကုန်လုံးနဲ့ဘာသာသာဖြစ်အောင်စီလုံးညီညွတ်အောင်မလုပ်နိုင်လို့တော့ဒီတိုက်ပီရချွတ်ချုံကြသွားမှာပဲဒါကိုသိနေပါတယ်ဒါပေမဲ့အဲ့ဒါကိုတက်မတော်ဘက်ကစဉ်းတဲ့မဖြစ်သေးဘူးလို့ပြောလာတယ်ခင်ဗျာ
အငယ်အခုဆိုလဲအစိုးရပေါ့နော်ဒါဟိုတက်တန်းတစ်နှစ်ကျော်ကြာပြီပေါ့ဒါငင်းချင်းကိစ္စနဲ့ပတ်သက်ပြီးအရင်အထက်ဒါထူးခြားတဲ့အနေအထားမျိုးမရှိဘူးရခိုင်မှာလည်းပြဿနာတွေကရှိနေသေးပဲဖြစ်တယ်ဒါစီးပွားရေးမှာကြည့်မယ်ဆိုရင်လဲဒါစီးပွားရေးဟာအကျဆင်းလာတဲ့အနေအထားတွေရှိတယ်ဆိုပြီးတော့ဒါသုံးသပ်ကြတဲ့အနေအထားတွေရှိတယ်ပေါ့နော်အစိုးရအနေနဲ့ဘယ်တိုင်းပြည်အဓိကပြဿနာတွေမှာမဖြေရှင်းနိုင်ဘူးဆိုတော့အမြင်မျိုးဖြစ်လာအောင်လို့အလှုံ့ဆော်တဲ့ဖန်တီးမှုတွေရောရှိနေလားဒါမှမဟုတ်ရင်တကယ်လက်တွေ့အခြေအနေရောအစိုးရရဲ့လှုံ့ဆော်ချက်တွေရောဘယ်လိုမျိုးများအငယ်တို့မြင်လဲရှင်
ငါ့ပြောကအာနာရရရကြောင်းအတွက်ပြန်ဖန်ပြီးကြိုးပမ်းနေတဲ့ကိစ္စမျိုးတော့ရှိကောင်းရှိလိမ့်မယ်။ NLD အစိုးရကတက်မတော်အပါဝင်ပေါ့နော်။တိုင်းနာခေါင်းဆောင်တွေကိုတရားဝင်ဓာတ်လူညီသူဆက်ဆံလို့ရတဲ့ဆွေးနွေးလို့ရတဲ့အခွင့်အရေးမျိုးကိုပေါ်ဆောင်မှုလိုအပ်တယ်။တိုင်းနာအကုန်လုံးနဲ့အဖြစ်ခတ်ရစဲရေးဖို့တနင်္ဂနွေတိုင်းနာနဲ့ကြေညာလိုက်မယ်ဆိုလို့ရှိရင်ဒါဆွေးနွေးပွဲဖြစ်ရဖို့တော်တော်ကြီးလမ်းပွင့်သွားပါပြီ။ငငယ်မှန်မှန်ထားပြီးတော့မှဘယ်သူရောမဆွေးနွေးဘူးပဲဖွဲ့ဝင်တော့ဖြစ်အပြတ်တိုင်းမှဖြစ်မယ်။ကိုယ့်ကိုယ်ကျင်ဘယ်တော့မှထိခိုက်ခဲ့ဘူးလေဆိုရဲအစွဲအယူမျိုးနဲ့ပဲရှေ့ဆက်သွားမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံဒီထဲမှာပဋိပက္ခတွေပို့ပြီးတော့မှဖြေရှင်းရမယ်ခင်ဆိုင်သွားနိုင်ပါလေ။နောက်စီးပွားရေးချုပ်ချုပ်နေလေဆိုအားလုံးကလည်းပြည်နေပြီ။ဒီကိစ္စကိုဝိုင်းဝန်းမဖြေရှင်းမဲနဲ့ကိုယ့်အစုအဖွဲ့စီးပွားရေးကြီးပွားရောင်းအတွက်ပဲကြံဆောင်နေကြမယ်ဆိုလို့ရှိရင်ဒါပြည်တော်စုကြီးကိုမချင်းမနဲ့တက်ရရောက်ပါမယ်။
ငင်းကြိမ်းနဲ့ပတ်သက်ပြီးတော့လဲဆွေးနွေးပွဲတွေပေါ့နော်ဒါအကြိမ်ကြိမ်ပြုတ်လုပ်တယ်နှစ်ဖက်ဘာတွေလုံးကြမယ်ဆိုတော့အဖြစ်တိတိကျကျကိုမမြင်ရဘူးဖြစ်နေရပေါ့နော်အဓိကအကျိုးစီးပွားခွဲဝင်မှုအပိုင်းတွေမှာစိုးရိမ်ချက်တွေရှိနေတာကြောင့်ဒီငင်းကြိမ်းမှာရောအလှမ်းဝေးတဲ့အနေအထားတွေဖြစ်နေတယ်လို့များဆိုလို့နိုင်မလားအင်ကေ
ဟုတ်ပါတယ်ပြီးခဲ့တဲ့လုံငန်းစဉ်တစ်လျှောက်လုံးကိုကြည့်မယ်ဆိုလို့ရှိရင်ခုရဲ့ဆန္ဒကိုခေါ်ထုတ်တဲ့ပုံစံမျိုးပဲဖြစ်တယ် NTD မှာလက်မှတ်ထိုးပြီးလို့ရှိရင်နိုင်ငံရေးအာမခံချက်ပါပေးနိုင်မလဲဘယ်လိုဘန္ဒမျိုးကိုကျွန်တော်ကတော့မပေးနိုင်ဘူးဆိုတော့တိတိကျကျအစိုးရဘက်ကပြောထားတာမရှိဘူး။ AC ထိုးပြီးမှနိုင်ငံရေးဆွေးနွေးပွဲလုပ်မယ်။ဆိုတော့ရေပုံရတိတ်ဆန်လွန်းတဲ့အတက်မျိုးနဲ့ဆိုရင်တော့ရှေ့ဆက်သွားလို့မရပါဘူး။ဖြစ်တဲ့နာကတော့ NCA လက်မှတ်ထိုးရင်ဒီကိစ္စဒီကိစ္စတွေပြီးမယ်။ကိုယ်ပိုင်အုပ်ချုပ်ရေးအတွက်ကိုဘယ်လိုညှိနှိုင်းမျိုးနဲ့ကျွန်တော်ဆွေးနွေးနိုင်မယ်ဆိုတဲ့ပုံစံမျိုးကိုတိတိကျျပေါ်ညွှန်းမယ်ဆိုလို့ရှိရင်တော့ဒါလက်မှတ်မထိုးနိုင်တဲ့အကြောင်းမရှိဘူး။အခုတော့လက်မှတ်ထိုးပြီးရင် DDR သွားမယ် SSR လုပ်မယ်ဆိုတဲ့ကိစ္စမျိုးလောက်ကိုလည်းအကြောင်းပေးပြီးကြောနေတာကြောင့်တစ်ဖက်ကဟိုလက်နက်ကင်ကြီးစွန့်စားလာတဲ့အသက်20 30ဆိုတာလည်းအလကားတော့အဖြစ်ခံနိုင်ကြမှာမဟုတ်လေ။ဒါကြောင့်မို့လို့နိုင်ငံရေးအာမခံချက်တိတိကျကျပေးနိုင်တဲ့အချင်းချင်းမျိုးကိုအစိုးရနဲ့တက်မတော်ကဖန်တီးပေးဖို့လိုအပ်ပါတယ်
။အငယ်ကလို့အချိန်ပေးပြီးဖြေပေးရတော့ RF ရကျေးဇူးတင်ပါတယ်ရှင်။
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ခင်ဗျ။